ချီလာမှာကျင်းပဖို့ရှိတဲ့တတိယအကြိမ်မြောက်27ရာစုပင်လုံပြည်တော်စုညဉ့်ဉန်းရေးညီလာခံကျင်းပနိုင်ရေးအပြည့်ရအဖွဲ့တွေအစိုးရအဖွဲ့တပ်မတော်နဲ့ညဉ့်ဉန်းရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေကြိုတင်ပြီးတော့ပြင်ဆင်နေကြပြီဖြစ်ပါတယ်27ရာစုပင်လုံညီလာခံမှာဆွေးနွေးမဲ့အကြောင်းအရာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုချမှတ်နိုင်ဖို့နဲ့မပြည့်ပြသေးတဲ့သဘောတူညီချက်တွေအတွက်ဆက်လက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်မြန်မာညဉ့်ဉန်းရေးဖော်ဆောင်နေမှုအလားအလာအခြေအနေတွေကိုမတ်စုမုံကစူးစီးပြီးတော့တင်ပြထားပါတယ်
။ဟုတ်ပါတယ်။မြန်မာညဉ့်ဉန်းရေးလုပ်ငန်းစဉ်ကိုဥဆောင်ဖော်ဆောင်နေသူဖြစ်တဲ့ပြည်ထောင်စုညဉ့်ဉန်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အဆိုပြုခဲ့တဲ့ဒီနှစ်မကုန်ခင်ဒီဇင်ဘာလတဲ့27ရာစုပင်လုံပြည်ထောင်စုညဉ့်ဉန်းရေးညီလာခံကျင်းပနိုင်ရေးအပါအဝင်မပြည့်ပြတ်သေးတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေလုပ်ငန်းလက်ညှိုးတွေပြန်လည်တုံ့တက်ပြင်ဆင်ရေးကိစ္စနဲ့လာမယ့်27ရာစုပင်လုံတတိယအကြိမ်ဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသတ်မှတ်ဖို့ကိစ္စတွေကိုညဉ့်ဉန်းရေးလုပ်ငန်းစဉ်မှာဥဆောင်နေသူတွေကအဓိကဆွေးနွေးနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကနေနိုဝင်ဘာလ20ရက်နေ့အထိနေပြည်တော်မျိုးသားပြန်လည်သင်ပြန်ရေးနဲ့ညဉ့်ဉန်းရေးဗဟိုဌာန NRPC မှာညဉ့်ဉန်းရေးဖြစ်စဉ်အတွက်အထောက်အကူဖြစ်မဲ့အလို့အဖွဲ့တွေညှိနှိုင်းစည်းဝေးကိုကျင်းပခဲ့ကြတာဖြစ်ပါတယ်ဒီစည်းဝေးမှာတော့တက်မတော်သားကိုယ်စားလှယ်တွေအစိုးရညဉ့်ဉန်းရေးအဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ EAO အဖွဲ့နဲ့အတူနိုင်ငံရေးပါတီအစုအဖွဲ့တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်အဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်တတိယကြိမ်27ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေကိုဆွေးနွေးကြတာဖြစ်ကြောင်းအပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PNLO ရဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးကထဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်18ရက်နေ့ဒီနေ့ဒီကျင်းပနေတဲ့အစည်းအဝေးကတော့အလို့အဖွဲ့အစည်းအဝေးဖြစ်ပါတယ်အလို့အဖွဲ့ဆိုတာကတော့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်တုံ့တက်ပြင်ဆင်ရေးဆွဲတယ်လုပ်ငန်းလမ်းညွှန်တွေပြန်လည်တုံ့တက်ပြင်ဆင်ရေးဆွဲတယ်အလို့အဖွဲ့အစည်းအဝေးပါအဲ့တော့ဒီအစည်းအဝေးမှာအဓိကကျွန်တော်တို့ပြင်ဆင်တာကတော့လာမယ့်ဒီတတိယပင်လုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲအစီအစဉ်အပေါ်လေအဲ့ဒါတွေပို့ပြီးတော့မှအဆင်ပြေပြေချောချောမွေ့နဲ့ဆောင်ရွက်နိုင်မှုတက်ကိုပြင်ဆင်ကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဒုတိယပင်လုံးမှာတော့မူပေါင်းတွေရေးဆွဲမှုတွေရပါလို့အရင်ဆိုအပ်လက်ထက်ကစပြီးရေးထားတဲ့မူပေါင်းတွေကျွန်တော်ရေးဆွဲခဲ့တာရှိတယ်အနောက်ပိုင်းမှာအဲ့ဒီမူပေါင်းတွေပြန်လည်ညှိနှိုင်းပြင်ဆင်တဲ့အခါမှာလည်းအပြည့်တပြန်လည်ညှိနှိုင်းပြင်ဆင်နိုင်ခဲ့တာမျိုးမရှိခဲ့ဘူးအဲ့ဒီဒုတိယပင်လုံးကျင်းပတဲ့ချိန်အကြောင်းမလို့အခုကျွန်တော်တို့ကတော့ဒီတတိယပင်လုံးကျင်းပတဲ့အခါမှာတော့ပို့ပြီးတော့မှစနစ်တကျပေါ့လေအဲ့ဒါကျင်းပနိုင်မှုတက်ကြည့်အရင်မူပေါင်းအဟောင်းနဲ့ခြေခံပြီးတော့မှကျွန်တော်ပြန်ပြီးဆွေးနွေးညှိနှိုင်းကြတာဖြစ်ပါတယ
်ဒါအပြင် MCA တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစာချုပ်ပေါ်ခြေခံတဲ့27ရာစုပင်လုံးညီလာခံမှာနိုင်ငံရေးဆွေးနွေးကြမှာဖြစ်ပေမဲ့လို့ပြည်တွင်းညီညာရေးဆွေးနွေးမှုတွေမှာအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေအပါအဝင်ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်ကိုလည်းစ조사နေကြပါတယ်လို့ဥခုမြင့်ထွန်းကပြောပါတယ
်27ရာစုပင်လုံးပထမဦးဆုံးကျင်းပခဲ့တဲ့တော့လက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအားလုံးပါဝင်ပတ်သက်မှုအားလုံးရဲ့ပိုင်ဆိုင်တဲ့ညီလာခံအနေနဲ့အစပြုနေကျင်းပခဲ့တယ်အဲ့ဒီကာလတော့ကျွန်တော်တို့ကိုယ်စားလှယ်လို့မထားပင်နဲ့တက်ရောက်သူများအနေနဲ့ပေါ့လေထိုးတဲ့လူကမထိုးတဲ့လူကအားလုံးတက်နိုင်အောင်တက်ရောက်သူများဆိုတဲ့အခြေအနေနဲ့ဒီ27ရာစုပင်လုံးပထမအစီအစဉ်ကျွန်တော်ကျင်းပခဲ့ပါတယ်အခုဒုတိယပင်လုံးပြီးတော့နောက်တစ်ခါကျွန်တော်လာမယ့်တတိယပင်လုံးစသဖြင့်ဆက်ကျင်းပမယ့်ညီလာခံတွေမှာတော့ဒီ NC ကိုလက်မှတ်ရေးထိုးတဲ့လူတွေလက်မှတ်ရေးထိုးနိုင်မှပဲဒီညီလာခံမှာတက်ရောက်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်မယ့်အခင်းချင်းမျိုးရှိပါတယ်။ဒါဆိုရင် NCA ပြဋ္ဌာန်းချက်အရကဒီမှာလာပြီးတော့ဆွေးနွေးမယ်၊ညှိနှိုင်းမယ်၊ထုတ်ဖြတ်မယ်ပေါ့လေ။အဓိကဥဆောင်ကျင်းပမယ်။အဲ့ဒီကဏ္ဍတွေကတော့ NCA လက်မှတ်ထိုးမှပဲဆောင်ရွက်နိုင်မှာဖြစ်ပါတယ်။အဲတော့ကျွန်တော်တို့ကလည်းဒီနိုင်ငံရေးဆွေးနွေးပွဲအစီအစဉ်မှာအားလုံးပါဝင်နိုင်ရေးတော့ဒါကျွန်တော်တို့အနည်းမျိုးစုံနဲ့တော့စူးစမ်းရမှာပေါ့။အစိုးရဘက်ကတော့ဒီဇင်ဘာမှာကျင်းပနိုင်ရေးဒါအစိုးပြုထားတယ်။အခုကျွန်တော်တို့ရေးဆွဲထားတဲ့မူပေါင်းရေးဆွဲမှုတွေပြည့်ပြတ်တယ်ဆိုရင်ဂျန်တဲ့လုပ်ငန်းပိုင်းတွေပေါ့လေ။အပြင်ဆင်မှုတွေပြီးတယ်ဆိုလို့ရှိရင်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီကားထဲမှာရှမ်းလူမျိုးလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲရပိုင်လူမျိုးလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲလို့ NCO လက်မှတ်ရေးထိုးထားပြီးတော့မကျင်းပသေးတဲ့မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်တယ်ဆိုရင်တော့ဒီဇင်ဘာအတွင်းမှာကျင်းပနိုင်ရင်ကတော့ဖြစ်သွားနိုင်လောက်ပါ
တစ်ဆက်သေးပါပဲရန်ကုန်မြို့က NRPC အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ညီညာရေးဗဟိုဌာနမှာလည်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ JMC ရဲ့အစည်းအဝေးတွေလည်းနိုဝင်ဘာလ20ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့ထိဇက်တိုက်ကျင်းပနေပါတယ်။ဒါအပြင်လာမယ့်ဒီဇင်ဘာလနဲ့ကျင်းပမယ့်တတိယအကြိမ်ပြည်လုံးညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးလာမယ့်နိုဝင်ဘာလ22ရက်နေ့မှာတော့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီအတွေ့အမှုအဖွဲ့ဝင်တွေညှိနှိုင်းဆွေးနွေးကြဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ပါဝင်မဲ့73ချိန်မြောက် UPGJC ရဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုကော်မတီအစည်းအဝေးလဲဇက်တိုက်ကျင်းပမှာဖြစ်ပြီးတတိယကျင်း27ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်အဖွဲ့ပေါင်းစုံကနေဗတ်ပေါင်းစုံကပြင်ဆင်ဆောင်ရွက်နေကြကြောင်းပါရှင်